ရခိုင်တပ်တော်အေကပြီးခဲ့တဲ့18ရက်နေ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။အဲ့ဒီကြေညာချက်ထဲမှာတရုတ်နိုင်ငံကအကောင့်ထဲပေါ်မဲ့ One Belt One Road OBOR နဲ့ဆက်ဆက်တဲ့ရင်းနှီးစိုက်ကန်းစီမံကိန်းနဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းတွေကိုအပြုသဘောနဲ့ကြိုးဆိုတယ်လို့ဆိုထားပါတယ်။ဒါအပြင်ရခိုင်ဒေသရဲ့လုံခြုံရေး၊တည်ငြိမ်ရေး၊ငြိမ်းချမ်းရေး၊ကျန်းမာရေး၊ပညာရေး၊စီးပွားရေး၊လူမှုရေး၊လမ်းပန်းဆက်သွယ်ရေး၊လေယာကဏ္ဍစတာတွေကိုဖွံ့ဖြိုးတိုးတက်အောင်ပူးပေါင်းဆောင်ရွက်လိုတဲ့သူတွေနဲ့လက်တွဲလှုပ်ဆောင်သွားဖို့အသင့်ရှိနေကြောင်းလည်းပြောထားပြီးရခိုင်ဒေသကိုလာရောက်ရင်းနှီးမြှုပ်နှံလိုတဲ့နိုင်ငံတွေအဖွဲ့အစည်းတွေနဲ့လည်းအကျိုးအထူပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိကြောင်းလည်းဖော်ပြထားပါတယ်။အခုလိုထုတ်ပြန်တဲ့အပေါ်နိုင်ငံရေးလှိလာသုံးသက်သူဒေါက်တာအောင်မျိုးကတော့ AA ရဲ့နောက်ွယ်မှာတရုတ်ရဲ့ PR တွေရှိနေတာကြောင့်အခုလိုထုတ်ပြန်တာဖြစ်နိုင်ကြောင်းမှတ်ချက်ပေးပါတယ်။
ဒီကိုဒီမှာနေပြီးတော့အဓိကထောက်ပံ့တယ်ဆိုတာကတော့ကျွန်တော်တို့ကတိတ်ပြီးတော့မကွဲပြားဘူးပေါ့နော်အခုတည်းကပေါ့နော်ဒါပေမဲ့ပြောနိုင်တာတခုတော့ရှိတယ်ပေါ့နော် AA ကိုကျွန်တော်တို့ကမွေးဖွားပြလိုက်တာကျွန်တော် KIA လေ KIA ကတော့သူရက်တည်ရတာကသူကတရုတ်ပြည်နဲ့ရက်တည်ရတာဟုတ် KIA တော့ကအခုကလက်နဲ့ဆိုတဲ့ရရှိဖို့ကလည်းပြုတ်ပြီးဈေးကွက်တခါကြောက်စိထုတ်ရောက်ရတာလေတရုတ်ပြည်ဈေးကွက်ပြောင်းရတာလေတရုတ်ပြည်ဈေးကွက်ဆိုတဲ့အခါကျတော့တရုတ်ပြည်အကြက်ကင်မှုတော့သူဘယ်လိုမှသူမလွန်ဆန်နိုင်ဘူးဒါကြောင့်မလို့ဒီ A ကလက်ရှိလူတင်မွေးတာဗာညာစဒီ KIA နဲ့နေတယ်မှာထားတာဖြစ်တဲ့အတွက်ကြောင့်မလို့တရုတ်ရဲ့ဩဇာလွှမ်းမှုမှုဟာ KIA ကတစ်ဖြစ်ကျွန်တော်တို့ AA ပေါ်မှာကျွန်တော်တို့ရှိတယ်ဆိုတာကျွန်တော်တို့ကငြင်းစရာမရှိဘူး
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာအကောင့်ထဲပေါ်မဲ့အထူးစီးပွားရေးဆောင်စီမံကိန်းပေါ်မှာဒေသခံတွေရဲ့သဘောထားနဲ့ထိခိုက်နစ်နာမဲ့ခြေနေတွေနဲ့ပတ်သက်ပြီးကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးအသင်းကအစီရင်ခံစာတစ်စောင်ကိုပြီးခဲ့တဲ့ဇွန်လအတွင်းကထုတ်ပြန်ထားပါတယ်။ရခိုင်တပ်တော် AA ကဒေသခံတွေရဲ့သဘောထားနဲ့မတူဘဲဒီစီမံကိန်းတွေကိုကြိုးဆိုကြောင်းအခုလိုထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့ညှိနှိုင်းရေးမှုဦးထွန်းကြည်ရဲ့သဘောထားကို RFA ကဆက်သွယ်မေးမြန်းရမှာတော့
နဲ့တယောက်နဲ့ကဘလို့မျိုးဆက်စပ်မှုရှိတယ်ဆိုတာကတော့ကျွန်တော်အနေနဲ့ဟိုမသိနိုင်ဘူးပေါ့လေဒါရှိကောင်းလဲရှိနိုင်တယ်ပေါ့လေဒါကတော့ကျွန်တော်တို့ဘက်ကဒီဝေဖန်ဝင်နေနေဟိုခက်တယ်ပေါ့နော်ဒီသူတို့ဘက်ကတော့ဒီအလုံးစုံကြိုးဆိုတယ်ဆိုတဲ့ဟာမျိုးတော့ပြောမထားတဲ့အတွက်ကတော့ကျွန်တော်တို့ယသခံတွေရဲ့အပေါ်မှာဒီအလေးထားဖို့တိုက်တွန်းတဲ့သဘောလေးပါနေတာတော့တွေ့တယ်ပေါ့လေဟာဒါမဲ့အေရဲ့အဓိကဒီနိုင်ငံရေးရေမှချက်ကအကြောက်ဖြူသူစီပေါ်ရဲ့စုံဆိုတာကျတော့အများကြီးဟိုကြည့်ရပေါ့လေဒီချက်ပို့ပြီးတော့လေဒီရခိုင်ပြည်သူလူထုကထောက်ခံမှုတွေအများကြီးရှိနေကြတယ်ဆိုတဲ့အခါကျတော့အေရဲ့ဒီနိုင်ငံရေးရေမှချက်အပေါ်မှာရောနောက်တစ်ခုကဒီအေရဲ့တချို့တော့ဆုံးဖြတ်ချက်အပေါ်မှာရောဒီရခိုင်လူထုကတော့ကျွန်တော်ထင်တယ်ဘက်ကမှမဟုတ်ဘူးပေါ့လေဒါတော့ကျွန်တော်ယုံကြည်ချက်ပါဟုတ်
အဲ့ဒီစီရင်ခံစာမှာဆိုရင်ရင်းနှီးစိုက်ကန်းစီမံကိန်းနဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းတွေကြောင့်ရေလုံသားတွေအပေါ်ထိခိုက်နိုင်မဲ့အခြေအနေတွေအပြင်သူတို့ရဲ့မျှော်လင့်ချက်တွေလည်းဖော်ပြထားပါတယ်။ရခိုင်မျိုးသားပါတီ ANP ရဲ့အတွင်းရေးမှူးဦးထွန်းအောင်ကျော်ကတော့ရခိုင်တပ်တော် AA ရဲ့ထုတ်ပြန်ချက်အပေါ်မှာတီးခြားမှတ်ချက်မပေးလို့ပေမဲ့ဒီစီမံကိန်းကြောင့်ဒေသခံတွေထိခိုက်နေတာမှုတွေရှိနေတာတော့အမှန်ဖြစ်တယ်လို့အခုလိုပြောပါတယ်
။ကို AA ကနေကြိုဆိုတယ်ဆိုတော့သူတို့မှဒီရှစ်အလားအလာကိုဘလို့မြင်ထားလဲဆိုတော့ကျွန်တော်တတ်အပ်စီချာမပြောနိုင်ဘူးလေဒါပေမဲ့ကျွန်တော်တို့သိရကတော့တောက်ပြူဒေသခံတွေလက်ဖိရသိမ့်ခံရတဲ့ကိစ္စတွေဒီစီးပွားရေးစုံလုပ်ဖို့အတွက်တခြားတေဟုနိုင်ငံကလေခုထိသူတို့ဆုံးရှုံးသွားတဲ့နေရာတွေအတွက်ထိုက်တန်တဲ့တန်ဖိုးတွေခုထိမရသေးတာတော့အဲ့ဒါတော့အစီအစာပဲနောက်တစ်ခုကကျွန်တော်တို့ရခိုင်ပြည်နယ်မှာနိုင်ငံကလာပြီးတော့ရင်းနှီးပြုံးနှံတယ်ဆိုလို့ရှိရင်ကျွန်တော်တို့မှမျှော်လင့်ချက်ရှိတယ်ကျွန်တော်တို့ဒီစားရီဖုံးချိုးတိုးတက်ဖို့အတွက်အောက်ကူဖြစ်လာမလားဒီလက်ခံပြည်သူလူထုရဲ့ဘဝတွေဖုံးချိုးတိုးတက်လာမလားစောက်ဝနေရည်ပြည်လည်လာမလားဆိုတဲ့မျိုးလင်းတကြီးကျွန်တော်တို့ကြီးခဲ့တယ်ဒါပေမဲ့အခုထိကျွန်တော်တို့ဒီစားခံဒီမှာနေရာရီဆုံးရှုံးနေနောက်ပြီးတော့လေယာဉ်ကိုင်းကိုင်းနေဆုံးရှုံးတာကလွယ်လို့ခုထိခိုက်တန်တဲ့ငွေကြေးအားဖြင့်ပြည်ပြည်စုံစုံမရသေးဘူးဗျာ
အေးရဲ့ပြောခွင့်ရသူခိုင်သူခါကတော့ဒီထုတ်ပြန်ချက်ကိုထုတ်ရတဲ့အကြောင်းရင်းကအများပြည်သူအကျိုးကိုမဆန့်ကျင်တဲ့ယင်းနှိမ့်နှံမှုတွေဆိုရင်ပူပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်ဆိုတာကိုသိစေချင်တာကြောင့်ထုတ်ပြန်ရတာလို့ RFA ကမနေ့ကပြောထားပါတယ်။နိုင်ငံရေးလှိလာသုံးသက်သူဦးမမောင်ဆိုကတော့အေးရဲ့ထုတ်ပြန်ချက်ပေါ်အခုလိုသုံးသက်ပါတယ်
။ဒီသူအေးအနေနဲ့အချိန်မှာစပွဲတွေဖြစ်တာကရုပ်ပါဝင်နိုင်ငံစီးပွားရေးတွေကိုနှောက်ယှက်ဖြစ်စုဖို့မဟုတ်ဘူး။သူရခိုင်သူရဲ့နိုင်ငံရေးမှန်ကြီးအတွက်ပဲဖြစ်တယ်ဆိုတော့ဖော်ပြခြင်းလို့ထုတ်တယ်လို့ထင်ပါတယ်
နောက်ထပ်နိုင်ငံရေးလေးလာသုံးသက်သူတဦးဖြစ်တဲ့ဦးတန်းစိုးနိုင်ကအေအေကခုလိုထုတ်ပြန်တာဟာစီယုံရေးသဘောအရတရုတ်စီးပွားရေးလုပ်ငန်းတွေကိုထောက်ခံတယ်ပြောတာဖြစ်ပြီးသဘောထားအမှန်မဖြစ်နိုင်ပဲဝါဒဖြန့်လုံးတွေဖြစ်တာယူဆတယ်လို့သူ့အမည်ကိုခုလိုပြောပါတယ
်။ဒီ BA 101 road စီမံကိန်းနဲ့ပတ်သက်ပြီးအေအေကဟိုသိပ်ပြီးတော့သဘောမချဘူးနော်။ဒါတော့တကယ်တမ်းထောက်ခံမယ်ကျပူအောင်ဆောင်ရမယ်ဆိုရင်လည်းသူတို့ကဆွနေဖို့တကယ်သူတို့ကတော့ချီယုံရီသဘောအရထောက်ခံနေပြောတာပါလက်တွေ့သဘောအရတော့သူတို့ကတော့စီးလုံချမ်းမှုတွေကအဲ့ဒီဆက်ရှိအနေကလေးမှာကကျွန်တော်တို့မြောက်ဦးဘက်မှာတိုက်ပွဲတွေဖြစ်နေတာပေါ့ဒီလူပုံတရာနေရတော့ကျွန်တော်အနေနဲ့တော့ငင်းငိုင်းဆိုအကျိုးမရှိဘူးထင်တယ်ဒါမှဒါရီကဟိုပါပေါ့ဗျာဝါရဖြန့်လုံးနေပဲလို့ပဲကျွန်တော်ယူဆတာလက်တွေ့ဘာလုပ်တာလဲလက်တွေ့ဘယ်လိုလှုပ်ရှားနေတာလဲဆိုတာလေးနဲ့ပဲကြည့်လို့ရကျွန်တော်တို့ပြည်သူလူထုကိုလက်မဆိုင်ဟင်အားရှိတယ်ဆိုပြီးတော့ကျွန်တော်တို့လက်စားလို့မြန်နိုင်တော့လို့ထင်ပါတယ်ယူသားသားလို့ရင်ကောင်းပါရဲ့နော်ဒါပေမဲ့ယူသားမှုတွေကတော့ညင်းနေရတယ်လို့ကျွန်တော်ပြောချင်တယ
်တရုတ်ကနောက်ွယ်မှာပါဝင်ပတ်သက်နေလို့အခုလိုကြိုးဆိုကြောင်းထုတ်ပြန်တာဆိုတဲ့ဝေဖန်သုံးသက်ချက်တွေနဲ့ပတ်သက်ပြီးရခိုင်တပ်တော် AA ရဲ့သဘောထားကိုမေးမြန်းမှုအတွက် AA ရဲ့ပြောခွင့်ရသူခိုင်တုခကို RFA ကဒီနေ့တနေ့လုံးအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကြောက်ဖြူထူးစီးပွားရေးစုံစီမံကိန်းဟာ A က4200ကျော်မှအကောင့်ထဲပေါ်ဖို့ရာထားတာဖြစ်ပြီးရင်းနှီးစိတ်ကန်းစီမံကိန်းနဲ့ဆက်မှုစုံစီမံကိန်းတွေပါဝင်မှာဖြစ်ပါတယ်။ရင်းနှီးစိတ်ကန်းစီမံကိန်းကိုတော့ဒီနှစ်ထဲမှာအကောင့်ထဲပေါ်ဖို့အစိုးရနဲ့တရုတ်ကုမ္ပဏီတို့အကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်။ကျမသက်စုအောင်ပါ